ဒီနေ့သာသနာတော်နှစ်2559ခုကောဇာတိကေ1389ခုတော်တဲ့လာပြီးဆုံး5ရက်2015ခုဆယ်လပိုင်း3ရက်စနေနေ့နေ့ခင်းအခါကာလမှာစင်ကာပူနိုင်ငံမောဟဝိပဿနာတရားစင်နဲ့လုပ်ငန်းစဉ်ပြန်ပွားရေးဒီဖအဖွဲ့ခွဲတဲ့သစ္စာပါရမီဓမ္မရိသာမကြီးမှုပြီးတော့ဆင်းရဲခြင်းပါရတဲ့260တကြိမ်မြောက်တနေ့တာဝိပဿနာအလုပ်ပေးတရားစခန်းဓမ္မဒါနအထိမ်းမှဖြစ်ဖြစ်နေ့ရက်တာနေ့တရားစခန်းမှာဦးဇင်းတို့ပထမနေ့ဖြစ်ဖြစ်ဒီနေ့ပေးတဲ့ဘောင်းတော်ဘောင်းတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တွေကိုနာယူခြင်းမျိုးကိုင်ရကြတယ်ဘုရင်တို့လည်းမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါတယ်။ဒီတော့ဒီနေ့တရားနာယူဖို့လှုပ်ထားကြတဲ့အစီအစဉ်ကနေခင်တနာရီခွဲမှာတရားတစ်ကြိမ်နာမယ်။ဦးဇင်းတို့ပြီးတော့လေးနာရီခွဲမှာတရားတစ်ကြိမ်နာမယ်ပေါ့နော်။အဲ့ဒီနေခင်မှာတရားနာတဲ့တရားနှစ်ကြိမ်နာကြတဲ့အချိန်မှာဦးဇင်းတို့45မိနစ်မိနစ်50လောက်တရားတူတူလေးပေါ့ည9နာရီထိုးတဲ့အချိန်မှာနာယူမဲ့တရားဒေသနာကတော့တနာရီပို့ပို့လောက်ပေါ့နော်အတော့ဦးဇင်းတို့45မိနစ်မိနစ်50သာတရား4ပုတ်ခေါ်ပြင်မယ်ပေါ့ဒီနေ့2ပုတ်မနေ့ပြန်2ပုတ်ညတရားကတော့2ပုတ်နာရမယ်ပေါ့နော်အတော့ဦးဇင်းတို့နေခင်ခါကာလမှာဟောမယ်တရား၄ခုမှာဗာတရားဟောမလဲလို့စိတ်ကူးတဲ့အခါမှာတစ္ဆာ၄ပါးတရားဟောမယ်လို့အဲ့ဒါလို့ဥစဉ်စိတ်ကူးထားပါလေတစ္ဆာပါရမီဓမ္မရိတာကစီစဉ်ကျင်းပါကြတယ်နော်တစ္ဆာရွှေစီဆရာတော်ရဲ့တရားဝဲမှာတစ္ဆာ၄ပါးတရားဆိုတော့တစ္ဆာဆိုတာစကားလေးတွေထမ်းနေတယ်ဒီတစ္ဆာဆိုတာကဘေးတော်တော်ကောင်းတို့အလုံးကြဘုနာဝရှိပီသာစေကလုံးတလုံးသစ္စာဆိုအမှန်တရားသစ္စာဟဝေသာဓုတရံရတနာအရာတာတကအရာတာရဲ့မှာသစ္စာရဲ့အရာတာဒီအချိုမြင့်ဆုံးမဲအကောင်းဆုံးမဲလို့ဒါလည်းပဲပေးတတ်လို့ကြားဝပီသာဟုတ်လားကိုသစ္စာ၄ပါးတရားဆိုတာကဒီသာသနာတော်မြတ်ကြီးမှာတံပိုးအကြီးမားဆုံးသောတရားပေါ့သတ္တဝါတွေအတွက်လည်းပဲအရေးအကြီးဆုံးတရားပေါ့ဘာဖြစ်လို့လဲဆိုတော့ဒီသစ္စာ၄ပါးကိုပဋိဝေဒအစဉ်ထွတ်ထွင်းပြီးတော့သိသွားမယ်ဆိုလို့ရှိရင်ပုထုရှင်ကနေအရိယာဖြစ်သွားတယ်လို့ဒီလိုခေါ်တာပဲမဟုတ်လားသစ္စာကိုတကယ်မသိကြသေးလို့ဒကာရမတို့ဦးဇင်းတို့တွေဟာပုထုရှင်ဘဝနဲ့နေကြရတာသစ္စာကိုတကယ်သိသွားပြီဆိုလို့ရှိရင်တော့အရိယာသူတော်ကောင်းဖြစ်သွားအင်းလို့ဒီလိုပြောတာဒီနေရာမှာသစ္စာ၄ပါးကိုသိတယ်ဆိုတာကအနုမာနတိပဋိဝေဒာတိအတိနှမျိုးရှိပါတယ်ဒါလည်းပဲကိတ္တတို့မှတ်လို့ဦးဇင်းထင်ပါတယ်အနုမာနတိဆိုတာကမှန်ဆန်ပြီးတော့သိရတဲ့အတိပေါ့ခုဦးဇင်းတို့ပြောမဲ့အတိကအဲ့လိုအတိမျိုးကိတ္တပေါင်းသူတော်ကောင်းတို့နာထောင်ရင်းဖြင့်သိသွားမယ့်အတိကလည်းပဲအဲ့လိုအတိမျိုးတိစ္ဆာ၄ပါးနဲ့ပတ်သက်ပြီးတော့သိကြတဲ့အတိဟာအဲ့ဒီအနုမာနာတိအနုဘောဓာတိလို့ဒီလိုလည်းပြောတယ်ပဋိဝေဒာတိဆိုတာကတော့ခုနကတည်းကပြောခဲ့တယ်အရိယာသူတော်ကောင်းကြီးတွေအဖြစ်ကိုရောက်သွားစေတဲ့အရိယာမဉ္ဇဉ်ဖြင့်တိစ္ဆာ၄ပါးကိုတိပေဆိုင်ပွား၄ပါးကိစ္စတကိုင်းတည်းထဲကျပြီးတော့ထွတ်ထွင်းပြီးတော့တည်သွားတဲ့အနေအထားမျိုးကိုပฏิဝေဒာတိအဲ့ဒါလေဒီဆိုဘုရားကြီးကတော့အနုဘောဓာတိနဲ့ပฏิဝေဒာတိကိုရှင်းတော်အောင်ဥပမာလေးနဲ့ဗောဓိပက္ခိယတိပ္ပဏီကျမ်းစာထဲမှာရေးထားတာလေးရှိအနုဘောဓာတိမှန်းဆပြီးတော့တည်တယ်ဆိုတာကလည်းပဲမဖြစ်နိုင်တဲ့အရာမရှိတဲ့အရာကိုတော်ရန်မှန်းပြီးတော့ရမ်းပြီးတော့တွေးပြီးတော့တည်တဲ့အသည့်မျိုးကိုဆိုလိုတာမဟုတ်ဘူးတဲ့ဥပမာဦးဇင်းတို့တနေရာမှာမီးထွန်းတာလေအ အဲ့ဒီမီးတောက်ကိုတော့ဒါတိုင်းမမြင်ရဘူးသို့တော့အဲ့ဒီမီးတောက်ကြောင့်ဖြစ်ပေါ်နေတဲ့မီးရောင်ကိုမြင်ရတယ်လို့ဆိုကြပါစို့အဲ့ဒီမီးရောင်ကိုမြင်ရတဲ့အခါမှာဒီမီးရောင်ကိုမြင်ရသောအဖြစ်မီးတောက်ရှိတယ်ဆိုတာကိုသိကြပေါ့မသိနိုင်ဘူးလားသိနိုင်တယ်ဒါပေမဲ့မီးတောက်ကိုတော့မမြင်ရမီးရောင်ကိုမြင်ပြီးတော့မီးတောက်ရှိတယ်ဆိုတာကိုသိတဲ့အတ္တမျိုးအဲ့ဒါကိုအနုဘောဓသီလို့ဒီလိုခေါ်တယ်မီးတောက်ကိုပဲဒါတိုက်တိုက်မြင်လိုက်ရတဲ့အမြင်မျိုးအသိမျိုးကိုကြတော့ပฏิဝေဒသီလို့ခေါ်တယ်တဲ့အဆရာတော်ကြီးကဉာဏ်အလွန်ကြီးတာဆိုတော့ပြောလိုက်ရင်ရှင်းသွားတယ်ရေးလိုက်ရင်ရှင်းသွားတယ်ပေါ့ဟုတ်လားခုလည်းပဲပေးသက်ပေါင်းတော်ကောင်းတို့သစ္စာလေးပါးတရားကိုနာယူခြင်းရဲ့အဓိကရည်ရွယ်ချက်ကတော့ပฏิဝေဒသီကိုရရှိဖို့အဲ့ဒီပฏิဝေဒသီကိုမရရှိသေးခင်မှာလည်းပဲပฏิဝေဒသီကိုရရှိဖို့အတွက်လောအားကြီးတဲ့အထောက်အပံ့အကြောင်းတရားဖြစ်တဲ့အနုဘောဓတိကိုရရှိဖို့။နောက်အနုဘောဓတိမှတစ်ဆင့်ပฏิဝေဒတိဆိုတာကိုရအောင်ကြိုးစားကြရတာ။ဟုတ်ရဲ့လား။ဒါကြောင့်ပေးသက်ပေါင်းသူတော်ကောင်းတို့နေရတာတရားစခန်းဆိုတော်လည်းပဲတရားကတော့ဒီချိန်မဲထိုင်ရမယ်ပေါ့နော်။အေးရောက်တုံးရောက်ခိုင်းအချိန်ကလေးတွေလှုပ်ပြီးတော့လှုပ်ကြရတာဆိုတော့တရားကိုများများနာဖြစ်အောင်အဲ့ဦးဇင်းတို့ပြောတာလေးကိုလည်းပဲညံ့ညံ့နားထောင်ဖြစ်အောင်မှတ်တမ်းတင်ပြတာလေးလည်းဖြစ်အောင်အဲ့လိုလေးစိတ်ကူးပြီးတော့အစကတော့ဒီထဲမှာစီစဉ်ထားတာကလူငယ်လေးတွေကနေခင်းကိုတရားတစ်ချိန်ပဲနာယူဖို့ပေါ့နော်အဲ့တော့ဦးဇင်းကရောက်တုံးကလေးကိုပို့ပြီးတော့ညံ့ညံ့လေးတရားနာပြစ်အောင်ရှုပြီးတော့တရားနှစ်ချိန်ဟောမယ်ပေါ့နေခင်းနော်အဲ့တော့ဦးဇင်းတို့ဒီကနေ့သစ္စာလေးပါအပိုင်း၄ပိုင်းပိုင်းပြီးတော့ဦးဇင်းတို့ပြောပါမယ်။သစ္စာ၄ပါးဆိုတာဒီသဘောသူတော်ကောင်းတို့အလုံးယဉ်ဤကျွမ်းဝင်ပြီးသားအကျဉ်းမြတ်အဖြစ်သိထားကြပြီးသားဒုက္ခသစ္စာ၊သမုဒယသစ္စာ၊និရောဓသစ္စာ၊မဂ္ဂသစ္စာဒီတရားအတူလေးလေးဖို့ခေါ်တဲ့နေရာမှာငါဘာတရားဟောရပါမလို့လို့စဉ်းစားတော့သစ္စာ၄ပါးကခေါင်းထဲကိုတန်းပြီးတော့ဝင်လာတယ်ပေါ့အဲ့ဒါဒီကနေ့ပထမနေ့ပထမအဦးဆုံးနော်အချိန်မှာဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့ပေးသပေါင်းသူတော်ကောင်းတို့မှတ်တမ်းကြည့်ကြမယ်။ဒီနေရာမှာသစ္စာ၄ပါးကိုပေးသပေါင်းသူတော်ကောင်းတို့ရဲ့စိတ်ထဲမှာလေးလေးနက်နက်ဖြစ်သွားအောင်နောက်ပြောချင်တာလေးတစ်ခုကဘုရင်တို့သစ္စာတန်ရုပ်ဆိုပြီးတော့တန်ရုပ်ပါဠိတော်မဟာဝဂတန်ရုပ်ပါဠိတော်ထဲမှာသစ္စာ၄ပါးနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောကြားထားတဲ့ဟောကြားချက်တွေကိုစုစည်းပြီးတော့မှတ်တမ်းတင်ထားတာရှိတယ်။အဲ့ဒီထဲမှာမြတ်စွာဘုရားဘာဟောထားတယ်ဆိုတော့ယဟန်တို့တဲ့သစ္စာ၄ပါးကိုမသိဘဲနဲ့ဒုက္ခမချုပ်ငြိမ်းနိုင်ဘူးတဲ့။သစ္စာ၄ပါးကိုသိမှသာရင်ဒုက္ခချုပ်ငြိမ်းနိုင်တယ်ပေါ့။ဒီနေရာမှာမြတ်စွာဘုရားကတရားစကားဟောတဲ့နေရာမှာဥပမာဥပမေယပေးပြီးဟောတာအလွန်များတယ်ဥပမာနဲ့ပြောလို့ရှိရင်စိတ်ထဲမှာပူပြီးတော့ရှင်းလင်းသွားတဲ့သဘောလည်းရှိတာ哦ဘယ်လိုဥပမာပေးလဲဆိုတော့ရှစ်ရှားရွက်တို့ထင်းရှူးရွက်တို့ ਨੇ ရေထုတ်လို့မရနိုင်ဘူးတဲ့ငါဟာရှစ်ရှားရွက်နဲ့ထင်းရှူးရွက်နဲ့ရေထုတ်ပြီးတော့အမောပြေအောင်တော့ရေထုတ်ပြီးတော့ယူခဲ့တယ်မင်းရေတော့ပါအဆင်ရှိတဲ့ဖြင့်ရှစ်ရှားရွက်နဲ့ရေထုတ်လာတယ်လို့ပြောမယ်ဆိုရင်အဲ့ဒါကိုယုံကြည်စရာအကြောင်းမရှိဘူးသစ္စာ၄ပါးကိုမသိဘဲနဲ့ငါဒုက္ခငြိမ်းပြီဒုက္ခချုပ်ပြီဒုက္ခအေးပြီလို့ပြောရင်လည်းပဲအဲ့ဒါအခြေအနေမရှိဘူးယုံကြည်တဲ့အကြောင်းမရှိဘူးတဲ့ဘရုံမကြာရွက်တို့ပေါ့ရွက်တို့နော်ဂွေတော်ရွက်တို့ဒီလိုအရွက်အကြီးကြီးတွေနဲ့ဆိုလို့ရှိရင်တော့ရေထုတ်လို့ရတယ်ဟုတ်ရေကိုသဲလာလို့ရတယ်ဟုတ်အဲ့လိုပဲသစ္စာ၄ပါးကိုတိပြီးမှသာလေဒုက္ခခတ်သိငြိမ်းတယ်ဆိုတာကိုဝန်ခံလို့ရတယ်သစ္စာ၄ပါးကိုသိပြီးတော့ငါဒုက္ခငြိမ်းပြီလို့ပြောရင်တော့အဲ့ဒါကိုယုံကြည်စရာအကြောင်းရှိတယ်။အဲ့ဒီလိုမြတ်စွာဘုရားခရီးတာပတ္တသုတ်တံမှာဟောထားတာရှိတယ်။နောက်ပြီးဟောတာလေးတခုရှိသေးတယ်ကအဲ့ဒီလုံးဆောင်မယ်ဆိုလို့ရှိရင်ပထမအဦးဆုံးတိုင်အရင်ထူရတယ်ပေါ့ဥပ္ပိချပြီးတော့အဲ့ဒါတိုင်မှမထူဘဲနဲ့အပေါ်ပိုင်းစက်သက်ဆောင်လေးအပေါ်ပိုင်းအမိကိုတင်ခဲ့တယ်လို့ပြောရင်ဒါယုံကြည်စရာအကြောင်းမရှိဘူးပေါ့ဟုတ်လားအဲ့တော့ဘသစ္စာ၄ပါးကိုမတိဘဲနဲ့ဒုက္ခငြိမ်းခြင်းဆိုတဲ့အကျိုးတရားကိုမရနိုင်ဘူး။ဒါဟာသစ္စာ၄ပါးကိုတိဖို့ဘလောက်အရေးကြီးတယ်လဲဆိုတဲ့ဟောပြောထားတဲ့ဒေသနာလေးပေါ့ ဒါကြောင့်မြတ်စွာဘုရားကသတုဏအရိယသစ္စာနဲ့ယထာဘုဒ္ဓအတ္တတဏတန်တိတံဒေဃမတဏတာတုတာသွေဝဓာတိတုလို့အဲ့ဒီတန်ရုပ်ပါဠိတော်မှာဟောထားသစ္စာ၄ပါးကိုမှန်မှန်ကန်ကန်မသိကြလို့တတ္တဝါတွေဟာဒီတန်တရားကြီးထဲမှာဒီဒုက္ခဆက်ကြီးထဲမှာလက်ပရင်းနဲ့ကျင်လေကျဉ်းစားနေကြရတယ်လို့အဲ့လိုမြတ်စွာဘုရားဟောတာ။ဒါကြောင့်ပြီးတဲ့ပေါင်းသူတော်ကတော့သစ္စာ၄ပါးကိုသိဖို့အတွက်အလုံးအားစိုက်ပြီးတော့အဓိကထားပြီးတော့ကြိုးစားကြရမယ်ပေါ့။ဘလောက်ထိမြတ်စွာဘုရားကကြိုးစားနေကြတယ်လဲဆိုလို့ရှိရင်ဦးဇင်းတို့တတိတတသုတ်တန်ဆိုပြီးတော့သုတ်တန်တစ်ပုဒ်အဲ့ဒီသုတ်တန်ကိုလေ့လာကြည့်မယ်ဆိုရင်သစ္စာ၄ပါးကိုသိဖို့အတွက်ဘလောက်ထိကြိုးစားတဲ့တယ်လဲဆိုတဲ့မြတ်စွာဘုရားရဲ့ကြီးရွယ်ချက်ကိုသိနိုင်တယ်။မြတ်စွာဘုရားဘယ်လိုဟောထားတော့ဆိုတော့ယဟန်တို့တဲ့တကယ်လို့သင်တို့ကိုလူတယောက်ကသင်ကိုမနှက်ခင်းမှာလှံအချက်တရားထိုးမယ်ပေါ့။မွန်းတဲ့ချိန်မှာလှံအချက်တရားထိုးမယ်။ညချမ်းအခါမှာလှံအချက်တရားထိုးမယ်။တရက်ကိုလှံအချက်ပေါင်း300ထိုးခံရမယ်။ဘလောက်ကြအောင်ထိုးခံရမှာလဲဆိုတော့နှစ်ပေါင်း100နော်တရကိုလှမ်းအချက်300ထိုးခံရမယ်နှစ်ပေါင်း100အဲ့လိုသင်ခံမယ်ဆိုလို့ရှိရင်တစ္ဆာ၄ပါးကိုသိရလိမ့်မယ်လို့များတစုံတယောက်ကပြောမယ်ဆိုလို့ရှိရင်တစ္ဆာ၄ပါးကိုသိဖို့အတွက်နှစ်ပေါင်း100တရကိုလှမ်းအချက်300အထိုးခံလိုက်ပါတဲ့အဲ့လိုလှမ်းထိုးခံရလို့သင်ဟာတစ္ဆာ၄ပါးကိုသိမယ်ဆိုလို့ရှိရင်အဲ့လိုသိခြင်းကိုရှင်ရှင်ရဲ့ရဲ့မချမ်းမသာသိရတယ်လို့မဆိုနိုင်ဘူးတဲ့အဲ့ဒါချမ်းချမ်းသာသာဝမ်းမြောက်ဝမ်းသာတစ္ဆာလေးပါးကိုသိရတယ်လို့သာဆိုနိုင်နေတဲ့ဘာဖြစ်လို့လဲဆိုတော့တစ္ဆာလေးပါးကိုမသိလို့ရှိရင်အဲ့ဒါတို့လှမ်းထိုးခံပြီးတော့သိရတဲ့ဘဝနောက်ပစိနဲ့ခေါင်းကိုဖြတ်ပြီးတော့သိရတဲ့ဘဝနောက်မြားနဲ့အပြစ်ခံရလို့သိရတဲ့ဘဝအဲ့ဒီလိုဘဝတွေဟာရည်တွက်လို့ရနိုင်မှာမဟုတ်ဘူးတဲ့နှစ်ပေါင်းတရာတရက်ကိုလှမ်းအချက်300ဆိုတာကရည်တွက်လို့ရတယ်။အလွန်ရှည်တရားတဲ့တစ္ဆာလေးပါးကိုမသိရင်ဆက်ပြီးတော့ဖြစ်ပေါ်လာမယ့်ဒုက္ခတွေဟာရည်တွက်လို့မရတဲ့အတွက်ကြောင့်ဆိုလိုတာကတရက်ကိုလှမ်းအချက်300နဲ့နှစ်ပေါင်း100လှမ်းအထိုးခံရတာတစ္ဆာလေးပါးကိုသိဖို့နဲ့ဆိုင်တန်နေပေါ့။အဲ့ဒါကိုမြတ်စွာဘုရားကဝမ်းမြောက်ဝမ်းသာချမ်းချမ်းသာသာဒါကိုလက်ခံလိုက်ပါ။အဲ့ဒါလို့ဟောပါ။ဒါကြောင့်ပြည်သူပေါင်းသူတော်ကတော့တစ္ဆာလေးပါးကိုမသိရင်ဖြစ်ပေါ်လာမဲ့အခြင်းရဲ့ဒုက္ခသိရင်ချုပ်ငြိမ်းသွားမဲ့အခြင်းရဲ့ဒုက္ခဒါတွေကိုကြည်ကြည်ပြတ်ပြတ်နားလည်ပြီးတော့တစ္ဆာလေးပါးကိုသိဖို့အတွက်များစွာအားမဆိုင်တင်ဘူးလားအားဆိုင်တင်တယ်ဟုတ်ရလားအဲ့ဒါမြတ်စွာဘုရားကခေါင်းမှာလောင်းနေတဲ့မီးကိုငြိမ့်သက်တဲ့ဝရိယမျိုးကိုဝတ်ထားတဲ့အဝတ်ကိုလောင်းနေတဲ့မီးကိုငြိမ့်သက်တဲ့ဝရိယမျိုးအဲ့ဒီလိုဝရိယမျိုးနဲ့တစ္ဆာလေးပါးကိုသိအောင်ကြိုးစားရမယ်လို့အဲ့ဒါလိုလည်းဟောထားတာရှိတယ်ကလေးတွေကအသေးစိတ်ကလေးစဉ်းစားမှပို့ပြီးတော့မြတ်စွာဘုရားရဲ့တရားဒေသနာဟာအရာသာပေါ်တယ်ပေါ့နော်ဆိုကြပါစို့စိတ်ကူးကလေးနဲ့ကိုဝတ်ထားတဲ့အဝတ်ကိုမီးလောင်ကြည့်ကျန်တဲ့အလုပ်တွေအဲ့ဒီအချိန်မှာဘာမှကောင်းနေမထည့်ထည့်လို့မရအောင်ဘာမှလည်းလုပ်လို့မရအောင်ဒါဘုပဲအရင်လက်ဦးပထမဦးဆုံးအကြီးအကြီးဆုံးဟုတ်တယ်မဟုတ်လားအဲ့ဒီနေရာမှာထားပြီးတော့ကြိုးစားကြရအောင်အဲ့တော့သစ္စာလေးပါးကိုသိဖို့အလုပ်တွေလေအလုံးမျိုးမဆိုတဲ့အရေးကြီးတဲ့အဓိကကြတယ်ဆိုတာမပေါ်လွင်ဘူးလားပေါ်လွင်တယ်တချို့စကလုံးလေးတွေကကြားတော့ကြားဖို့နေတာပဲနားတော့နားထောင်ဖို့နေတာပဲဒါပေမဲ့ကိုကလေးလေးနက်နက်မတွေးလို့ရှိရင်လည်းပဲအရသာကဒီလောက်ကြီးမပေါ်တဲ့ဘူးပေါ့ဟုတ်ရဲ့လားဒါကြောင့်ခေါင်းမှာလောင်းနေတဲ့မီးကိုငိမ့်သက်တဲ့ဝရိယမျိုးကိုထားတဲ့အိမ်ကြီးပစိုးကိုလောင်းနေတဲ့မီးကိုငိမ့်သက်တဲ့ဝရိယမျိုးဖြင့်တစ္ဆာလေးပါးကိုသိအောင်ကြိုးစားရမယ်ဆိုတဲ့ဆုံးမချက်ဟာတကယ်တွေးကြည့်ရင်ဘလောက်အရေးကြီးတယ်လဲဆိုတာကိုမပေါ်လွင်စေဘူးလားပေါ်လွင်စေတယ်နော်ဒါကြောင့်ပေးတယ်ဘောင်းတော်တော်ကတစ္ဆာလေးပါးကိုသိအောင်ကြိုးစားတဲ့နေရာပါအလွန်အားဆက်ရမယ်ပေါ့နောက်တစ်ချက်တည်းပြောချင်တာကကျန်တဲ့ဒါနသီလသမာဓိပညာကုသိုလ်ကောင်းမှုတွေကိုဖြူတိုင်းဖြူတိုင်းလည်းပဲဒီတစ္ဆာလေးပါးကိုသိလို့တဲ့ဆန္ဒကိုရှည်တမ်းပြင်ပြီးတော့ပဲပြူကြရမယ်ပေါ့ငါလုပ်လိုက်တဲ့အလုပ်ဒီကောင်းတဲ့အလုပ်တွေဟာတစ္ဆာလေးပါးကိုသိဖို့ပဲအထောက်အပံ့ပြုပါစေဒါဆိုလို့ရှိရင်ပို့ပြီးတော့မြင်းမြန်ဆန်းဆန်းတစ္ဆာလေးပါးကိုသိစရာအကြောင်းရှိရဲ့ပေါ့တော့ခုချင်းတို့ပြောမှာကတစ္ဆာလေးပါးကိုသိခြင်းအနုဘောဓသီပဋိဝေဒသီနှစ်မျိုးရှိတဲ့အနေကအနုဘောဓသီကတော့ဒါတိုင်းရမယ်ပေါ့နော်ဒီအနုဘောဓသီကိုပဲအကြောင်းခံပြီးတော့တစ်ချိန်ဒီမှာပဋိဝေဒသီကိုတော့မရနိုင်ဘူးလား ရနိုင်မယ်အဲ့တော့ဒီကနေ့ပထမပိုင်းအနေနဲ့ဘာပြောမလို့ဒုက္ခသစ္စာဒုက္ခသစ္စာဆိုတာကဒုက္ခဆိုတာဆင်းရဲခြင်းသစ္စာဆိုတာကအမှန်တရားတရားပေါက်မလွဲမသွေမှန်တယ်ဆိုတဲ့အဓိပ္ပာယ်တော့ဒုက္ခသစ္စာဆိုတာဘာကိုပြောတာတော့ဆိုတော့ဒီခန္ဓာကိုယ်ကြီးကိုပြောတာပါဒုက္ခသစ္စာဆိုတာဘာကိုပြောတာတော့မြတ်ဒီခန္ဓာကိုယ်ကြီးကိုပြောတာနော်ဘဝမှန်ရင်ခန္ဓာမှန်ရင်ဘယ်ဘဝပဲဖြစ်ဖြစ်ဘယ်ခန္ဓာပဲဖြစ်ဖြစ်ဆင်းရဲခြင်းတရားမျှတာဖြစ်တယ်ဟုတ်နော်ရှင်ကလွဲလို့တခြားဘယ်တရားမှဖြစ်နေတာမရှိဘူးဒုက္ခမေဝဟိတံဘောတိဒုက္ခဒိဋ္ဌိဝေတိသနိညတရာဒုက္ခတံဘောတိနိညာဒုက္ခနိရောဇတိတဲ့ဒုက္ခဒေသနဲ့ဖြစ်နေတယ်ဒုက္ခဒေသနဲ့ချုပ်သွားတယ်ဒုက္ခမှတစ်ပါးတခြားဖြစ်နေတာဘာမှမရှိဘူးဒုက္ခမှတစ်ပါးတခြားချုပ်သွားတာလည်းဘာမှမရှိဘူးတဲ့အလွန်ရှင်းတယ်ဒီဒေသနာလေးကဟုတ်လားဒုက္ခပဲဖြစ်တယ်ဒုက္ခပဲချုပ်တယ်ဒုက္ခကလွဲပြီးတော့တခြားဖြစ်တဲ့တရားဘာမှမရှိဘူးဒုက္ခမှတော့ဘာတခြားချုပ်သွားတဲ့တရားလည်းဘာမှမရှိဘူးအဲ့တော့ဒီနေရာမှာဒုက္ခသစ္စာဆိုတာ ਨੇ ပတ်သက်ပြီးတော့အေသဘောင်တော်အောင်တို့ဓမ္မစကြာပါဠိတော်ကိုဘာသာရေးစိတ်ဝင်စားတဲ့လူရွေးကြတယ်ပေါ့နော်အလုံးမှလည်းပဲပြည့်ပြည့်စုံတဲ့တရားဒေသနာတစ်ခုအတိတ်ဘယ်ကိုခေစီတွင်ညာအသေးစိတ်သိအောင်နားလည်အောင်လေ့လာပြီးတော့ရွတ်ဖတ်မယ်ဆိုရင်အလုံးမလည်းပဲစိတ်ပေမင်္ဂလာရှိတယ်လို့အတိညာကိုများစွာဖြစ်စီတယ်။အဲ့ဒီဓမ္မစကြာတရားတော်တွေမှာမြတ်စွာဘုရားကဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့ဘယ်လိုဟောထားလဲ။ဣဒံခောပဏဘိခဝေဒုက္ခအရိယသစ္စာ။ဇာတိပိဒုက္ခ၊ဇရာပိဒုက္ခ၊ဗျာတိပိဒုက္ခ၊မရဏပိဒုက္ခ။အပိယိဟိတံပြောကောဒုက္ခ၊ပိယိဟိဝိပြောကောဒုက္ခ။ယံပိဿံနလရအောင်ရှင်းရတယ်။ဒီဇံတရားကိုပြုလုပ်နိုင်မှဇံတရားကိုဖြစ်အောင်လုပ်နိုင်မှရှင်မဆိုတာဖြစ်တယ်အဲ့တော့ဇံရဖို့ဆိုတာလည်းပဲလူတော်သူတော်တဲ့မှာနေရင်ဇံရဖို့ဆိုတာမလွယ်ဟုတ်လားအဲ့တော့ဘာလို့အောင်ဆိုလူသူဝေးတဲ့နေရာကိုရှောင်ခွန်ပြီးတော့တကိုယ်တည်းပြုံအောင်နေပြီးတော့ဒီအကျင့်ကိုဇွဲခတ်ပြီးတော့အလွန်ကြိုးစားအားထုတ်နိုင်မှဇံပင်ရင်ဆိုတာကိုကြားအဲ့တော့ဒီဇမဘဝရဲ့အနေအထားမှာသင်္ခတဒုက္ခဟာအလွန်ကြီးကြီးတယ်တော်လည်းမအစားတော့ကိုချွေချင်ချွေတာပြီးတော့ဒီအလုပ်ကိုစောင့်ချပြီးတော့ဝရိယဆက်ဆက်တန်တန်နဲ့ပျော်လဲလို့မပျော်လဲလို့ဆိုပြီးတော့လောရတဲ့အနေအထားဟာချမ်းသာတယ်လို့ဆိုနိုင်။ဒါကြောင့်ဇင်မာဒီမှာသင်္ခတဒုက္ခအလွန်ကြီးတယ်တဲ့။ဒါဆရာကြီးဝေဖန်ပြ။ဟုတ်လား။ဟေးသင်္ခတဒုက္ခနဲ့သူတို့ဖန်တီးလိုက်လို့ဇင်မာဖြစ်သွားပြီဆိုတော့တဏ္ဍာပဒုက္ခဆိုတာဘာပြောတာလုံးနဲ့။ငါငါငါငါဆိုပြီးတော့မာနမီးတောက်လာတာတွေရှိတယ်တဲ့။ဟုတ်လား။ဒီဟာရဲ့အပေါ်မှာအဝိဇ္ဇာအမြင်မရှင်းမှုလည်းသူတို့မှာရှိတယ်။ဟောဒါရဲ့အပေါ်မှာနုနုညံ့ညံ့တိမ်တိမ်မွေ့မွေ့တာယာနေတဲ့သဘောလေးတွေလည်းရှိတယ်။အဲ့ဒါလိုကြိလေသာတွေဖြစ်နေခြင်းဒီပင်လည်းအဲ့ဒါတဏ္ဍာမဒုက္ခပဲ။တကယ်အေးချမ်းမှုအစ်စ်အမှန်နဲ့နေနေရတာမျိုးမဟုတ်သေးဘူး။ဒါပေမဲ့ပြမာဒီမှာတဏ္ဍာမဒုက္ခကတော့ကျန်တဲ့တ attva နဲ့ဆိုင်အလွန်နည်းတယ်လို့ပြောရအောင်။သင်္ခတဒုက္ခတော့အလွန်ကြီးတယ်။တဏ္ဍာမဒုက္ခကတော့တတ္တအပြီးလို့ရှင်ပါလာလို့ဆိုဝိပရိနာမဒုက္ခဇမဘဝဆိုတာအမြဲတည်နေတာမဟုတ်ပျက်စီးခြင်းကြပြီတော့အကြောင်းတရားကိုုံပြီဆိုတော့သူကဘာဖြစ်သွားပျက်စီးသွားရောအဲ့ဒါဦးရှင်တို့သုခတိဘဝကနေတစ်ဆင့်အပေလေးပါးထိနောက်ဆုံးထိုးရှင်တဲ့အဆင့်ဒီလည်းပဲပျက်စီးမှုပါကြီးကျယ်သွားနိုင်တာဟေးအဲ့ဒါလိုပျက်စီးရတယ်ဆိုတာဇမရဲ့ဘဝကိုဒီဒုက္ခတရားကြီးကဝိပရိနာမအချက်နဲ့နှိမ့်ဆက်တယ်ရောဟောဒါဇမရကိုဝေဖန်ပြဟုတ်နဲ့တည်ကြတော့နဲ့အဖြစ်ကိုရအောင်သင်္ခတဒုက္ခပြုလို့ရတဲ့ဖန်တီးရတဲ့ဒုက္ခဇမာရီလောက်တော့မကြီးကျယ်ဘူး။တာမန်ဒါနသီလလောက်နဲ့လက်ကြည့်ကိုရောက်နိုင်တယ်ပေါ့။ဒါပေမဲ့လို့ဆရာတော်ကြီးကအဲ့ဒါကိုလည်းပဲကြီးကျယ်တယ်လို့ပဲပြောတယ်။ဘာလို့ကြီးကျယ်တယ်လို့ပြောတော့ဆိုတော့သတ္တဝါတွေဆိုတာကောင်းတာလုပ်ဖို့အရန်ခက်တယ်တဲ့။သတ္တဝါတွေရဲ့စိတ်ကမကောင်းမှုမှပဲပျော်တယ်တဲ့။အလိုလိုနေရင်ဖြစ်သွားတာကတော့မကောင်းမှုပဲ။ကောင်းတာလုပ်ဖို့ဆိုရင်အရန်ကြိုးစားရတယ်အဲ့ဒီကြိုးစားရတယ်ဆိုတာကဒုက္ခပဲတဲ့အဲ့ဒါကိုရှင်းအောင်ပြောတယ်ဗျာဘယ်လိုပြောတော့ဆိုတော့တကယ်လို့အဲ့ဒီဒါနမှုတီလာမှုကိုမလုပ်ဘူးစိတ်ကောင်းစိတ်မြတ်မမွေးဘူးကောင်းတဲ့ဘက်ကိုကိုယ့်ကိုယ်ကိုတိုက်တွန်းပြီးတော့မကြိုးစားဘူးဆိုရင်အရန်ဆင်းရဲတဲ့အနေအထားကိုထိုးရှင်းသွားမယ်အဲ့တော့ဒါလုံးဝတာလည်းမတက်တာဘူးသို့တော့မလုပ်ရရင်ပိုမတက်တာမှဆိုးလို့ဒီမတက်တာတဲ့အမှုဒါနမှုတီလာမှုကိုလုပ်ရတယ်တကယ်တော့လှူရတယ်ပေးရတယ်ဆိုတာလေတတတဲ့အလုံးမဟုတ်ဘူးတဲ့ကိုပြည့်စီကိုဆွံ့ရတာ ကိုကိုကိုကြိုးစားရတာတိုက်တွန်းရတာဟောဒီလဆောက်သိရတယ်ဆိုတော့ကိုယ့်စိတ်ကိုအယမ်းချုပ်ထည့်ရတာကိုလှုပ်ရှင်တာကိုလှုပ်လို့မရအောင်ဒါပေမဲ့ဒါကိုမလှုပ်လို့ရှိရင်အယမ်းဆိုးွားသွားမှဆိုးလို့ဒီဟာကိုလှုပ်ရတယ်အဲ့လို့ဆိုရင်ဒီအလုပ်ဟာမနေသာလို့လုပ်ရတဲ့အလုပ်ပဲတဲ့မနေသာလို့လုပ်ရတဲ့အလုပ်ဆိုရင်ဒါဆင်းရဲတဲ့အလုပ်လို့ဆိုမလားချမ်းသာတဲ့အလုပ်လို့ဆိုမလားလေဆိုလို့ကြီးကဆင်းရဲတဲ့အလုပ်သို့တော့ဒါဆင်းရဲတဲ့မလုပ်ဘူးကွာဆိုရင်တော့ပုံမူဆင်းရဲသောအနေထားတွေကိုရှိရှိနေတယ်တော့ပေါ့မယ်ထင်တယ်နော်အဲဒါမကောင်းတဲ့အလုပ်လို့ပြောတာမဟုတ်ဆင်းရဲတဲ့အလုပ်လို့ပြောတာဒါနမှုသီလမှုကိုမကောင်းတဲ့အလုပ်လို့ပြောတာမဟုတ်ဘူးဆင်းရဲတဲ့အလုပ်လို့ပြောတာဘလို့ဆင်းရဲတဲ့အလုပ်လို့ပြောတာတော့မလို့ချိန်မဲနဲ့လုပ်ရတဲ့အလုပ်အလွန်ကျူးစမ်းပြီးတော့တိဆောက်ပြီးတော့ယူပြီးတော့လုပ်ရတဲ့အလုပ်ဒါပေမဲ့မကောင်းတဲ့အလုပ်တွေနဲ့စာရင်တော့ကောင်းတဲ့အလုပ်ဟုတ်လားအဲ့တော့ဆရာကြီးကမနေတာလို့လုပ်ရတဲ့အလုပ်တွေမလွှဲတာလို့လုပ်ရတဲ့အလုပ်တွေတဲ့ဒါကြောင့်အဲ့ဒါဒီသင်္ခတဒုက္ခဖြင့်ဏ္ဍီရဲ့ခန္ဓာကဏ္ဍီရဲ့ဘဝကိုနှိပ်စက်တယ်။အေးအဲ့ဒါလို့ဆိုရင်တို့ဏ္ဍဖြစ်ပြီးဆိုတော့ဟောတဏ္ဍာပဒုက္ခအဲ့ဒါမြန်မာတွေထဲအရင်ကြီးကြီးတယ်ဏ္ဍီမှာအပူလောက်အလွန်များတယ်ဟောအထူးသဖြင့်ယာဂာမီတောက်တယ်ဆွလန်းတဲ့အတရားတွေအလွန်များတယ်ဟောနောက်အချင်းချင်းတို့မှာအနမနာလိုတာတွေဝန်တိုတာတွေနော်မကြည်မနှက်ဖြစ်ရတာဒီလက်တွေကြတော့အယမ်းရှုပ်ထွေးလာပြီအဲ့ဒီမှာသူတို့တဏ္ဍာပဒုက္ခကပြမာတွေချင်းကြီးကြီးအဲဝိပရိနာမဒုက္ခကိုလှည့်ပြီးတော့ကြီးအောင်တချို့လက်တွေဆိုရင်တေးရတော့မယ်ဆိုတာကိုသိလာပြီလက်တွေချို့လက်တွေကတေးကနေမှနမိတ်တွေပါတယ်ပြရတယ်ဆိုတော့ပေးတယ်လို့ကြားဟုတ်ပါတယ်အဲ့ဒါဆိုလို့ရှိရင်သူတို့ကတော့မစားနိုင်မတော့နိုင်ဖြစ်ပြီအကြီးကြီးတုံလုံးချောက်ချာအဒီစီတိမ်ကိုဆွန့်ပြီးတော့ဆိုရတဲ့အနေအထားတစ်ခုကိုရှင်းဆိုင်ရတော့မယ့်အခြေအနေမျိုးပေါ့။ဒါနဲ့တည်းရဲ့ဝိပရိနာမဒုက္ခကြီးကျယ်ပုံကိုပြောပြတာ။ဒါကတော့ပြမတို့နဲ့တို့ရဲ့အကြောင်းပေါ့။ချစ်ဆက်ပြီးတော့ဦးရှင်တို့ဝေဖန်ကြထားတာကဒကာမတို့ဦးရှင်တို့ရဲ့အကြောင်းလူသားတွေရဲ့အကြောင်းလူသားတွေရဲ့ခန္ဓာကလူသားတွေရဲ့ဘဝကိုပိလနဲ့ထားနှိပ်ဆက်တယ်ဘယ်ပုံပဲနှိမ့်ဆက်တုံးသုံးချက်တင်ခတာပြုလို့ရသောအဖြစ်နှိမ့်ဆက်တယ်တန်တာပအကူလောင်ရသောအဖြစ်နှိမ့်ဆက်တယ်ဝိပရိနာမဖောက်ပြန်ခြေတော်အဖြစ်နှိမ့်ချက်တော့လူဘဝလူခန္ဓာကိုရှားဖို့အတွက်ဒကာဓမ္မတို့ဥရှင်တို့တန်တရာနဲ့ချီပြီးတော့ကြည့်မယ်ဆိုရင်သူလည်းပဲကောင်းမွန်တဲ့တိဆောက်ယူရတယ်ပေါ့သင်္ခတဒုက္ခရှိခဲ့တယ်ပေါ့အေးလူတွေကြတော့သင်္ခတဒုက္ခကလက်တွေပြမာတွေရဲ့သင်္ခတဒုက္ခတော့မကြည့်ဘူးတော့ကြိုးစားကြရမလို့ပေါ့အဲ့ဒါကြောင့်မို့လို့ရလာပြီဆိုရင်တော့တန်တပါဒုက္ခကအလွန်ကြီးကျယ်တယ်တဲ့နော်ကိုယ့်ကိုရှာစားရတယ်ကံနဲ့တခါလဲတွဲပြီးတော့အစဉ်ကြည့်မှုကပါမလားတချို့ကြတော့လည်းပဲပါလာတာလေးရှိပါတယ်ဒါပေမဲ့လူ့ဘဝဆိုတာကဥပယဇီဝိနော်ကံရဝရိယရဒီနှစ်ပါးနဲ့ပေါင်းပြီးတော့ကြိုးစားအထုတ်နိုင်မှယက်တည်လို့ရတဲ့ဘဝမျိုးနဲ့တည်ဆိုတာကကံအချို့တက်တက်ဟုတ်ရဲ့လားဒါကြောင့်ဒကာမတို့ဥရှင်တို့သင်္ခတဒုက္ခအနည်းငယ်ရော့တော့လည်းပဲတဏ္ဍာပဒုက္ခအလွန်ကြီးကျယ်တယ်ပူရတယ်လောင်ရတယ်ဒါကအတိအញမရှိရင်ဘိုးတောင်ပူလောင်ရသေးတယ်ပဲလူဘဝဒုက္ခနာဆိုတာကပြမတို့လက်တို့ရဲ့ခန္ဓာနဲ့ဆိုင်ရင်အလွန်ညံ့ရှင်းနေဟောဒါကြောင့်နာကျင်တာတွေကြိုက်ခဲတာတွေအရှင်းမပြေတာတွေအများကြီးရှိတယ်အစိတ်ပိုင်းဆိုင်ရာလည်းပဲဆင်းရဲဒုက္ခတွေအများကြီးရှိတယ်တဏ္ဍာပဒုက္ခဝိပရိနာမဒုက္ခတဲ့နော်လက်တွေလောက်တော့မကြည့်ဘူးလို့ပြောရမှာပေါ့နော်သူတို့ရဲ့အပြောင်းအလဲကတော့အလွန်ကြီးတယ်လို့ဆိုရမယ်ဟုတ်လားဒါကတော့လူဘဝကိုဝေဖန်ကြည့်အောင်အပေလေးပုံကိုလည်းဆရာကြီးကဝေဖန်ပြတယ်အပေလေးပုံကြတော့တဏ္ဍာပအဲသင်္ခတဒုက္ခကအရင်ကြီးမကြည့်ဘူးတဲ့ဒီတိုင်းဖြစ်သလိုနေတာနဲ့သူကရောက်သွားတဲ့နေရာအောင်သောပေါ့လားနောက်တစ်ခုကြီးရင်တစ်ခုကလည်းသေသွားတဲ့သဘောရှိတယ်ဒါကဆရာတော်ကြီးရဲ့ဉာဏ်ကိုပြီးပြီးတော့ဦးဇင်းတို့ပြောပြအောင်ဒါပေမဲ့သိစ္ဆာလောကအပေလောကကြတော့တဏ္ဍာပဒုက္ခပူရလောင်ရတဲ့ဒုက္ခလူဘဝတယ်လေအများကြီးကြီးသွားတယ်အဥပဒေမှမရှိဘူး။နိုင်ရစားမယ်အာကြီးတဲ့လူအမှန်။ဟုတ်တယ်မဟုတ်လား။စဉ်းစားကြည့်နော်အပေလေးပုံရဲ့ဒုက္ခ။အေးအဲ့တော့ဒီနေရာမှာဦးဇင်းကဒီစတော်ဘုရားကြီးပြောပြတယ်။ပြုလို့ရမှုနဲ့နှိပ်ဆက်တယ်။ပူလောင်ရမှုနဲ့နှိပ်ဆက်တယ်။ပျက်စီးမှုနဲ့နှိပ်ဆက်တယ်ဆိုတဲ့ဒီအချက်သုံးချက်။အဲ့ဒါကိုလက်တွေ့ဘဝထဲမှာစဉ်းစားသိချင်တော့ဆိုကြပါစို့အရင်ဘဝကလူဖြစ်အောင်လုပ်ခဲ့ရတဲ့တဏ္ဍာပဒုက္ခခင်ဗျားတို့မသိနိုင်ဘူး။ဒါက ဘုရားဆက်ကြည့်တယ်သူတော်ကောင်းကြီးတွေရဲ့ဉာဏ်ကိုအမိပြုတ်ပြီးတော့ပြောကြရတာကိုအဲ့တော့လောလောဆယ်ကိုတကယ်သိနိုင်တဲ့ပြုလို့ရတဲ့ဒုက္ခပူလောင်ရတဲ့ဒုက္ခဖြစ်စီသွားတဲ့ဒုက္ခဒါစဉ်းစားကြည့်တခုခုဖြစ်ကျင်နေဆိုရင်တရားဓမ္မတို့ဥရှင်တို့တွေကြိုးစားရတယ်အားထုတ်ရတယ်တခုခုရကျင်နေဆိုလို့ရှိရင်ရအောင်လုပ်ရတယ်ကြိုးစားရတယ်ဒါတစိုးမှမငင်းနိုင်နောက်ခုဆိုရင်ဒါဥရှင်တို့ဒါမြန်မာနိုင်ငံသားတွေပေါ့ကိုတခုခုရကျင်လို့ဖြစ်ကျင်လို့သူများနိုင်ငံလာပြီးထိမလုပ်ကြရတော့လုပ်ကြရတာကြိုးစားကြရအောင်သဘာဒုက္ခလို့ပြောတော့သင်္ခတဒုက္ခဟုတ်လားကိုရကျင်လာပြီဆိုရင်ကိုရကျင်လာရအောင်လုပ်ရတယ်မိမျိုးစုံသုံးပြီးတော့လုပ်ရတယ်ကဲလုပ်လို့ရလာပြီဆိုတော့ကောကဲရလာပြီဆိုတာမှအဲ့ဒီရတဲ့အရာကြီးကအရင်ပူလောင်စေတာတွေမရှိဘူးလားကြည့်အဲ့ဒါကိုစဉ်းစားသေးရဲ့လားရအောင်ကြိုးစားလို့ဆင်းရတာရှိတယ်မရသေးခင်ကြတော့လေမရလို့မရလို့ဆိုပြီးတော့အရန်ရှားခြင်းပြီးတော့ဆင်းရဲနေရတယ်ဟုတ်တယ်မဟုတ်လားစူးစမ်းနေရတဲ့အခိုက်မှလည်းဆင်းရဲတယ်နော်ကံကိုစူးစမ်းအားထုတ်လို့တိဆောက်လိုက်လို့ဒါလေးပုံပေါ်လာပြီရလာပြီဆိုတော့တကယ်အကောင်းဟုတ်သလားလို့ဒါကိုစဉ်းစားသေးတယ်အကောင်းကြီးမဟုတ်တချို့ကမရရင်တော်တော်ဆင်းရဲတယ်လို့ထင်တာဘုရားကတော့ဒီခါလေးစဉ်းစားကြည့်ရတာကြီးကတခါတလေပိုးပြီးတော့ဆင်းရဲတယ်။ဒါကြောင့်ဦးဇင်းတို့ရွှေဦးမင်းဆိုလို့ဘုရားကြီးပြောတဲ့စကားတစ်ခုရှိတယ်။ဆင်းရဲစားတာလည်းလုံးကြံတော့တဲ့။လူကျင်တာတွေရပါကြမှာဒုက္ခတွေများနေအောင်ပဲ။သာမန်စဉ်းစားကြည့်ရင်တော့လူကျင်တာရရင်ဘာဒုက္ခရှိကြရလို့တော့စိတ်တိုင်းတွေကြာပြီးတော့သဘောတွေကြာပြီးတော့ဆင်းနေပြေးနေမှာလို့အောင်းမိတာ။လူကျင်တာတွေကရပြီကမှဒုက္ခတွေကပိုများလာ။တချို့ဒုက္ခတွေကလူကျင်တာရမှစတာ။သောပေါလာဦးရှင်ပြောတာကိုမရမရခင်တုန်းကတော့အပေလေးရခြင်းလေအဲ့ဒါကိုမရရမနေနိုင်ဘူးဟုတ်လားရပြီဆိုတော့မှကိုကကောင်းမယ်လို့ထင်တာရပြီဆိုတော့မှစလောင်တော့တာပဲအဲ့ဒါကပြီးတော့မှအဲ့ဒါကြီးကဘယ်မှလည်းသွားဖြစ်လို့လည်းမရဘူးကိုနာသွားထားလို့လည်းမရဘူးဒီနာသွားထားလို့လည်းမရဘူးသောပေါလာမရသေးခင်ကမရလို့ရှင်ရဲတယ်ရပြီဆိုတော့လည်းရလို့မို့ရှင်ရဲတယ်ကံရလို့ဆင်းရဲတဲ့ဒုက္ခကိုဘာလို့ပြောရလဲတဏ္ဍာမဒုက္ခကိုလောင်ရမြာသိခင်ကရအောင်ကြိုးစားရတဲ့ဒုက္ခဘာဒုက္ခသင်္ခတဒုက္ခကံကြိုးစားလို့ရလည်းရပြီအပူလောင်လည်းခံရပြီဒါကြီးကဒီတိုင်းနေမှာလားမနေဘူးဘာဖြစ်အောင်မှာတော့ပျက်စီးအောင်မယ်အခြေအနေတစ်မျိုးပြောင်းအောင်မယ်အကုန်လုံးပြောင်းသွားတော့ဘယ်ရာဝမှဆုတ်တာလို့ကင်ထားလို့ထိန်းထားလို့တိန်းထားလို့မရဘူးကိုယ်ကိုလည်းသူများကထိမ့်သိမ့်ထားလို့မရတယ်လို့သူများကိုလည်းကိုယ်ကထိမ့်သိမ့်ထားလို့မရဒါတွေကိုအမှန်တိုင်းနားလည်ထားမှဒီအမှန်တရားတွေကဇာတိပြလာတဲ့ခါမှာကိုယ်မှာခံနိုင်ရရှိတယ်။ဘုရင်ပါဖို့ဆိုလိုတာလဲဆိုတာပေးတဲ့တို့သဘောပေါက်မယ်ထင်ပါတယ်။နော်ဘာပဲဖြစ်ဖြစ်ပါဒီဥစ္စာတွေကအရာအလုံးနဲ့အကျုံးဝင်တယ်လို့ဦးရင်ထင်တယ်။နော်မရခင်ကရအောင်ကြိုးစားရတဲ့ဒုက္ခရှိတယ်ရလာတော့လည်းပဲအဲ့ဒါရဲ့ဒုက္ခဒုက္ခတွေအများကြီးရှိတယ်။အဲ့ဒါကြီးပျက်စီးတော့မယ်ဆိုတော့လည်းပဲဒုက္ခတွေရှိတယ်။ဒါကဥရှင်တို့ဒုက္ခသစ္စာရဲ့အနက်၄ချက်ပိလနထနှိမ့်ဆက်တယ်ဆိုတာဘယ်လိုနှိမ့်ဆက်တယ်လဲဆိုတာလေးကိုရှုထောင့်တစ်မျိုးကနေပြီးတော့ကြောကြည့်အောင်။ဟုတ်ရဲ့လား။ဒါကြောင့်ပေးတဲ့ပေါင်းတော်ကောင်းတို့သစ္စာ၄ပါးထဲမှာဒုက္ခသစ္စာဇာတိပိဒုက္ခစရပိဒုက္ခပြတိပိဒုက္ခမရဏပိဒုက္ခအဘိဟိတံပြောကောဒုက္ခပိယဟိဝိပြောကောဒုက္ခယံပိဿံနလပတိတံပိဒုက္ခသခိတေနပိစုပါရဏေခန္ဓာဒုက္ခဒါကတော့မြတ်စွာဘုရားအတိအပယ်ဖွင့်ပြတယ်ဒုက္ခသစ္စာရဲ့သဘောဟုတ်ရလားခုနောက်ထပ်ဆက်ပြီးတော့ပြောလိုက်တာကဒီခန္ဓာကြီးဟာဆင်းရဲတယ်ဘယ်ပုံပဲနီးဆင်းရဲတယ်ဆိုပိလနတ္ထအနှိမ့်ဆက်ခံရသောအဖြစ်ဟိုတမျိုးတမျိုးပြောင်းလဲသွားအောင်ပဲအဲ့ဒီကြတော့လည်းပဲဆင်းရဲတယ်ဟောပိလနာသင်္ခတာတန်တာပါဝိပရိနာမဒုက္ခသစ္စာရဲ့အနှစ်ဘနှစ်ချက်တော့၄ချက်အဲ့တော့ဦးဇင်းတို့ပြေးတဲ့ပေါင်းတော်ကောင်းတို့ဆက်ပြီးတော့ပြောနေတာကသစ္စာ၄ပါးထဲမှာဒုက္ခသစ္စာသည်မလိုရမယ့်သစ္စာတိရမယ့်သစ္စာပရိညေယပိုင်းခြားပြီးတော့တိရမယ့်သစ္စာဒါဆင်းရဲတဲ့တရားတွေလို့မှန်မှန်ကန်ကန်တိရမယ့်အမှန်တရားသူ့ကိုဒါလိုက်ပယ်လို့မရအဲ့ဒါပယ်ရမယ့်တစ္ဆာက ဒုတိယပိုင်းမှာဆက်ပြီးတော့ပြောမှာဟုတ်လားခုဒီသစ္စာကဘာလို့ရမလဲသစ္စာသိရမယ်သစ္စာအဲ့ဒါဦးဇင်းတို့ကြိုးပြီးတော့ပြောလိုက်ခြင်းတယ်ဒီသစ္စာ၄ပါးထဲမှာဒီဒုက္ခသစ္စာကိုသိဖို့ရည်အရေးကြီးဆုံးဟုတ်လားဒုက္ခသစ္စာကိုသိဖို့ဒီဘာကြောင့်အရေးကြီးဆုံးလဲလို့မေးလို့ရှိရင်ဒုက္ခသစ္စာကိုသိရင်သိသလောက်ဒုက္ခသစ္စာရဲ့အပေါ်မှာတွေ့ကြတဲ့သဘောမမောတဲ့သဘောအချင်းမတဲ့သဘောတွေဟာပျောက်ပျောက်သွားတယ်ဆိုလိုတာကသမှုတရားသစ္စာကိုပယ်တဲ့ကိစ္စဟာအလို့လို့ဖြစ်တယ်သဘောပေါက်ရလားတော့ဒုက္ခသစ္စာဒီခန္ဓာဟာဆင်းရဲတယ်လို့သိရင်သိတယ်လို့ဆင်းရဲတဲ့တရားဆိုရင်တော့ဟောမမောတဲ့စိတ်ဟာအလိုလိုလျှော့ရမလို့တတူလျော့တယ်။တကုတ်မှလောဘလျော့မလျော့ဆိုတာဒီတရားတွေရဲ့ပုံမှာမှန်မှန်ကန်ကန်ဘယ်လောက်သိတယ်လဲမသိဘူးလဲဆိုတာပေါ်မှာမူတည်တာ။လောဘမကောင်းဘူးလို့လူတိုင်းသိတာလူတိုင်းကြားဖို့တာ။ဒါပေမဲ့လောဘတွေကလည်းကြီးနေတယ်။ကဲ။အဲ့လိုကြီးနေတာလို့ဆိုတော့ဒါတွေတကယ်မကောင်းဘူးလို့သူတကယ်မသိလို့တော့လောဘနည်းတယ်မနည်းဘူးဆိုတာကဒါဟာဆင်းရဲတယ်လို့သိတယ်မသိဘူးဆိုတာပေါ်မှာမူတည်တာဟုတ်လားဒါကြောင့်ပိဋကပေါင်းသူတော်တို့လောဘကိုလျှော့ပြီးဆိုရင်လည်းသူ့ကိုဒါတိုင်းသွားလျှော့လို့မရဒီဒုက္ခသစ္စာကိုသိအောင်ကြိုးစားသောအဖြစ်လောဘကိုလျှော့ရမှာဒုက္ခကိုပယ်ခြင်းပြီးဆိုရင်လည်းဒုက္ခကိုဒါတိုင်းပယ်လို့မရဘူးဒုက္ခရဲ့အကြောင်းတရားဖြစ်တဲ့ခုနကတည်းကသမှုတရားသစ္စာလောဘကိုလျှော့နေစေသောအဖြစ်နာနဲ့အကျိုးတရားဖြစ်တဲ့ဒုက္ခကိုလျှော့ချနိုင်ပါအကြောင်းအကျိုးသဘောတွေနော်ဒုက္ခကိုသိမှလည်းပဲသမှုတရားကနည်းမယ်သမှုတရားနည်းအောင်လျှော့နိုင်မှလည်းပဲအကျိုးတရားဖြစ်တဲ့ဒုက္ခကလျှော့သွားမယ်ဒါပေမဲ့ကိုတကယ်လက်တွေ့လောက်ရမှာကဘာလို့လောက်ရမှာတော့ဆိုတော့ဒုက္ခကိုသိတဲ့အလုပ်ကိုလောက်ရမှာသဘောပေါက်လားဦးဇင်းပြောတာလောဘကိုလျှော့တဲ့အလုပ်ကိုဒါတိုင်းလောက်ရမှာလားဒုက္ခကိုသိတဲ့အလုပ်ကိုဒါတိုင်းလောက်ရမှာလားဒုက္ခကိုသိတဲ့အလုပ်ကိုဒါတိုင်းလောက်ရမှာဟုတ်လားသိလို့ရှိရင်သူ့အတိုင်းတားနဲ့သူပယ်တရားရှိတဲ့တရားကိုပယ်ပြီးသားဖြစ်တယ်။အဲ့လိုဆိုရင်និရောဓသစ္စာမျက်မှောက်ပြုတဲ့တရားကိုမျက်မှောက်ပြုပြီးသားကိစ္စဒါလောကီလိုလေးပြောတာပါ။သမုဒိယသစ္စာကိုယုံနေနေတယ်ဆိုရင်သမုဒိယသစ္စာကြောင့်ဖြစ်ပေါ်လာမယ့်အပူတဲ့အလောင်းတက်ဟာလည်းချော့သွားမှာပဲလေ။ဒါនិရောဓလို့အကျဉ်းမြဲဆိုလို့မရဘူးလား။ရတယ်။အေးအဲ့လိုဦးရှင်တို့ဒုက္ခသစ္စာကိုမှန်မှန်ကန်ကန်ဒါအရှင်းရတဲ့တရားလို့သိနေခြင်းဒီပင်လေ။မကသစ္စာကိုပေါ်များနေရာရောက်တယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဒါကြောင့်တစ်ချက်ခုန်ရင်လေးချက်ပြတ်တယ်ဟောဒုက္ခသစ္စာကိုတည်သောအချင်းသမုဒယသစ္စာကိုပယ်တဲ့ကိစ္စနိရောဓသစ္စာကိုမျက်မှောက်ပြုတဲ့ကိစ္စမကသစ္စာကိုပေါ်များတဲ့ကိစ္စမကသစ္စာဆိုတာထဲမှာတမာဒိဋ္ဌိကခေါင်းဆောင်နေမို့လားတမာဒိဋ္ဌိဆိုတာအမှန်ကိုသိတာကိုပြောတာမဟုတ်လားဗျာအေးအဲ့တော့ဒုက္ခကိုဒုက္ခလို့သိတာဟာအမှန်သိတာပေါ့ဒါကြောင့်မကသစ္စာကိုပွားများခြင်းကိစ္စပြီးကြီးတယ်ဆိုတာအဲ့ဒါကိုပြောတာ။ဒါကြောင့်ဘိသက်ပေါင်းတို့တော့သစ္စာ၄ပါးထဲမှာဘယ်သစ္စာအရေးကြီးဆုံးလဲလို့မေးရင်ဒုက္ခသစ္စာအရေးကြီးဆုံး။ဒါပေမဲ့ဦးဇင်းတို့သစ္စာတန်ရုပ်ထဲမှာယဟန်တစ်ပါးကမြတ်စွာဘုရားကိုမေးထားတာရှိတယ်။အဲ့ဒါကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောထားတာရှိတယ်။သစ္စာ၄ပါးမှာတစ်ပါးပါးကိုသိရင်ကျန်တဲ့၃ပါးဟာအလိုလိုသိတယ်ဆိုတယ်။သောပေါက်လားဆက်ဆက်မှုအကုန်ရှိနေတယ်။ဟုတ်ဒါကြောင့်ပေးတဲ့ပေါင်းတော်တို့ဒုက္ခသစ္စာကိုသိတဲ့ကိစ္စဟာအလွန်တရာမှာအရေးပါတယ်။ကိုယ်ခန္ဓာဟာဆင်းရဲတဲ့တရားမျှတာဖြစ်တယ်ဆိုတာကိုနှီးမျိုးစုံနဲ့သိအောင်ကြိုးစားရမယ်။အပြည့်စုံဆုံးနိလန်းကတော့တတိပဋ္ဌာန်ဘာဝနာ။ဟုတ်လား။တတိပဋ္ဌာန်ဘာဝနာကိုပွားများခြင်းအချင်းခန္ဓာမှန်မြတ်ဘဝမှန်မြတ်ဒီဆင်းရဲခြင်းတရားမျှတာဖြစ်တယ်ဆိုတဲ့မှန်ကန်တဲ့အသိကိုရနိုင်တယ်။တတိနေမှာတတိပဋ္ဌာန်ဆိုတာကဘာလဲ။ခဏနေရင်ဒါအထုတ်ကြမယ်ပေါ့နော်။အဲလဲအထုတ်နေကြပုံကိုယ်ကြီးဖြစ်မယ်လို့ဥစဉ်ထင်ပါတယ်။တတိပဋ္ဌာန်ဆိုတာကတတိကလေးကိုခိုင်မြဲစွာတီးနေအောင်ကြိုးစားအထုတ်ရတဲ့အလုပ်။နည်းနည်းတော့ရှင်းအောင်မှဖြစ်မယ်ဗျာ။နောက်ဆက်စားခြင်းတရားဆိုနည်းနည်းတော့ရှိမယ်ပေါ့။နောက်တတိပဋ္ဌာန်နဲ့တတိဆိုတဲ့စကားလုံးရဲ့ပဋ္ဌာနာဆိုတဲ့စကားလုံးရဲ့ဒီစကားလုံးနှလုံးကိုပေါင်းထားတာတတိပဋ္ဌာနာ။အဲ့ဒါနောက်ဆုံးနားငယ်လေးကိုအသက်ကလေးထည့်လိုက်တော့တတိပဋ္ဌာန်လို့ဖြစ်သွားတာတတိဆိုတာကဘာလဲပဋ္ဌာနာဆိုတာကဘာလဲတတိဆိုတာကအောက်မေ့တဲ့သဘောအမှန်ရတဲ့သဘောဒီနေ့မှာအောက်မေ့တဲ့အမှန်ရတယ်ဆိုတာကအရက်ထဲမှာအောက်မေ့အမှန်ရတယ်လို့ပြောနေကြတဲ့တတိနဲ့ယေရှုဘုရားဆိုလိုတဲ့တတိရဲ့အဓိပ္ပာယ်ကမတူဘူးအရက်ထဲမှာတော့ပပုန်နေနံပါတ်တွေကိုအမှန်ရတာပုံနံပါတ်တွေကိုမမေ့တာဒါတွေကိုဘာလို့ထင်လဲတတိထင်တယ်တကယ်တမ်းတတိဆိုတာကလောလောဆယ်ကိုယ်ခန္ဓာမှာဖြစ်နေတဲ့ ယုံ난တဘာဝကိုမှန်မှန်ကန်ကန်အောင့်မိတ်အမှတ်ရနေတဲ့သဘောအဲ့ဒါကိုတတိလို့ပြောတာထပ်ပြောမယ်နော်ကိုယ့်ရဲ့ခန္ဓာမှာလောလောဆယ်ဖြစ်နေတဲ့ယုံ난တဘာဝတရားတွေကိုမှန်မှန်ကန်ကန်အောင့်မိတ်အမှတ်ရနေတဲ့သဘောပို့ပြီးတော့ရှင်းအောင်ပြောရင်တော့တိတိတိတိနေတဲ့သဘောအဲ့ဒါကိုဘာလို့ခေါ်တတိဟုတ်ရလားပဋ္ဌာနာဆိုတာကတော့ခိုင်မြဲစွာတည်တတ်နေလို့အဓိပ္ပာယ်ရတယ်။တတိနဲ့ပဋ္ဌာနာနဲ့ပေါင်းလိုက်တဲ့အခါကျတော့ခန္ဓာမှာဖြစ်နေတဲ့သဘာဝတရားလေးတွေကိုမှန်မှန်ကန်ကန်အောင့်မိတ်တဲ့တတိတရားလေးခိုင်မြဲစွာတည်နေအောင်ကြိုးစားအထုတ်တဲ့အလုံးလို့ဟောအဲ့လိုအဓိပ္ပာယ်ရသွားတယ်။ဆိုလိုတာကတတိကလေးတွေတစ်ခုပြီးတစ်ခုဖြစ်အောင်ကြိုးစားတာ။တတိပြီးတတိတတိပြီးတတိဖြစ်အောင်ကြိုးစားတာ။အဲ့ဒါမှတတိတွေအစဉ်အပြတ်ဖြစ်ပြီးတော့တတိကလေးကခိုင်မြဲနေတယ်ဆိုတဲ့အဓိပ္ပာယ်ဘေမာတိကခိုင်မြဲရမှာတော့ဆိုတော့ကိုယ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေရဲ့အပေါ်မှာတတိကိုခိုင်မြဲစွာတီးနေအောင်ထားရမယ်။ဆက်ဆက်လှုပ်လှုပ်ချင်းတော့ခိုင်မြဲတဲ့အနေအထားကိုရောက်နိုင်မလား။မရောက်နိုင်ပါဘူး။တတိရလိုက်၊မရလိုက်၊ရှောက်တွေးလိုက်၊ကိုရောက်လိုက်၊တီးရောက်လိုက်၊ပြန်ပြီးတော့တတိလေးထားလိုက်။အဲ့ဒါလိုဒီကြိုးကြကြိုးကြဖြစ်တယ်ဆိုရင်ကိုပဲဘာမှမလုပ်တာနဲ့စာရင်တော့အများကြီးအကျိုးရှိတယ်လို့မဆိုနိုင်ဘူးလား။ဆိုနိုင်တယ်။အဲ့ဒါလိုလှုပ်ရင်းနဲ့စကြရတာပေါ့နော်။အဲ့လိုဒီခန္ဓာမှာဖြစ်နေတာကိုသတိထားပါများလို့ရှိရင်ဒီလိုကတဖြည်းဖြည်းနဲ့အသိဉာဏ်ကြီးလာတော့ဘယ်လိုအသိဉာဏ်ကြီးလာတော့ဆိုတော့ဩငါခန္ဓာမှာဘာဖြစ်လာလို့မှတည်နေတာမြဲနေတာမရှိပါလားလို့သူမှတ်မှန်ကန်ကန်သိလာဖြစ်တိုင်းဖြစ်တိုင်းကိုလာသတိထားကိုလို့ရမယ့်လောကအဲ့ဒါပဲဒီခန္ဓာမှာဘာပဲဖြစ်ဖြစ်ကောင်းတာတွေပဲဖြစ်ဖြစ်ဆိုးတာတွေပဲဖြစ်ဖြစ်ချမ်းသာတာပဲဖြစ်ဖြစ်ဆင်းရဲတာပဲဖြစ်ဖြစ်စိတ်တိုင်းကြတာတွေပဲဖြစ်ဖြစ်စိတ်တိုင်းမကြတာတွေပဲဖြစ်ဖြစ်အယုတ်ပဲဖြစ်ဖြစ်နာမည်ဖြစ်ဖြစ်ဖြစ်နေတာဖြစ်ပါစေဖြစ်တာကတော့အကြောင်းတရားပေါ်မှာမူတည်ရယ်ကိုယ်သဘောကိုယ်ဆန္ဒအလျောက်ဖြစ်တာတော့ဘာတစ်ခုမှမရှိဘူးဖြစ်เสียအကြောင်းရှိသည့်အလျောက်ဆိုပဲဖြစ်သွားတာဟုတ်လားဖြစ်တာကကိုယ်ပေါ်မှာမမူတည်ဘူးဖြစ်တာကအကြောင်းတရားပေါ်မှာမူတည်ရယ်ကိုယ်တာဝန်ကဘာလို့ဆိုတော့အဲ့ဒီဖြစ်လာတဲ့တရားတွေကိုဖြစ်တိုင်းသိအောင်ကြိုးစားရမှာပြဋိဌာန်းရမှာအဲ့လိုတတိထားတဲ့နေရာမှာအပူအလိုမလုပ်ရဘူးဖြည့်ဆက်ချက်တွေနှုတ်ပယ်ချက်တွေမလုပ်ရဘူးသူဖြစ်နေတဲ့အတိုင်းလေးအရှိကိုအရှိတိုင်းလေးရိုးရိုးလေးဒါကဘာလို့အောင်လို့သိအောင်ကြိုးစားရမယ်ဆင်းဆက်မပြတ်သိအောင်ကြိုးစားရမယ်တတ်နိုင်နေမြတ်သတိစိတ်အောင်ကြိုးစားရမယ်ဟုတ်လားအဲ့လိုအမြဲတမ်းဖြစ်တိုင်းဖြစ်တိုင်းသိအောင်ကြိုးစားမယ်ဆိုတဲ့ခံယူချက်လေးနဲ့ကြိုးစားရှိနော်အဲ့လိုကြိုးစားမယ်ဆိုလို့ရှိရင်ဟောဒီခန္ဓာမှာဘယ်လိုသဘာဝတရားတွေပဲဖြစ်လာဖြစ်လာတီမြဲနေတာတခုမှမရှိဘူးလို့သူကောင်းကောင်းနားလေ။ဒါတက္ကသမတို့ဥဒိနည်းရဲ့ခန္ဓာမှာအကျဉ်းများဖြင့်ညင်ညင်ကြားခြင်း၊နှင်းညင်စားခြင်း၊ထီခြင်း၊တွေးခြင်းဆိုတဲ့ဒီချောင်းအုပ်စုဖြစ်နေကြတာပဲလေအကြောင်းအားလေးဆိုတာ။ဟုတ်တယ်မဟုတ်လား။ဒါဒီကိစ္စတွေကလည်းပဲအတိအချာလေးစင်တာမရညင်နဲ့စဉ်းစားကြည့်မယ်ဆိုရင်တောင်မှသူ့ရဲ့သဘာဝကပေါ်လွင်မှာလေ။မြင်တာလည်းမြင်ပြီးပြီးတာပဲလေ။နောက်ထပ်ထပ်မြင်တာတော့ရှိတယ်ဟော။နောက်ထပ်ထပ်မြင်တာကဒလစက်ဆိုလိုကြီးအစားထိုးဖြစ်တော့ဒကာမတို့ဦးရှင်တို့တွေကတစ်ဆက်မြင်နေတယ်လို့ထင်ကြားလာလဲကြားပြီးပြီးတော့တာပဲနောက်ထပ်ထပ်ကြားလာတော့ရှိတယ်ဒါပေမဲ့အဲ့ဒါလဲရက်တည်နေတာမဟုတ်ဘူးသူလဲပြီးတော့တာပဲအဲ့ဒါလိုပဲနန်းရှူတယ်စားတော့တယ်တွေးကြည့်တယ်တွေးကြံတယ်အဖြစ်အများဆုံးကတော့တွေးကြည့်မှုနဲ့အတွေးအကြံကတော့အဖြစ်အများဆုံးဖြစ်မယ်ပေါ့နောက်ဒုတိယနဲ့တတိယလိုက်မဲ့တရားကတော့အတန်ကိုကြားနေရတဲ့ကိစ္စနဲ့မျိုးလုံးဖွင့်ထားရင်တော့မြင်နေရတဲ့ကိစ္စဒီအနှံ့နဲ့အရသာကတော့ကြိုးကြကြိုးကြလောက်ပဲထင်ရှားမယ်ပေါ့ဟုတ်လားဒီမြင်တဲ့ကိစ္စနဲ့ကြားတဲ့ကိစ္စဘယ်ဟာကများမယ်လို့ထင်လဲသတိထားကြည့်ရင်ကြားတဲ့ကိစ္စကများသူပိတ်ထားလို့မှမများပဲဟုတ်တယ်မဟုတ်လားဒီပို့ပြီးတော့များတာကဘယ်သူလာမလို့ဆိုတော့ဒီထိတဲ့ကိစ္စနော်ထင်ရှားတာတွေရောမထင်ရှားတာတွေရောထိတဲ့သဘောဝဟုတ်လားအများဆုံးကတော့ဘယ်သူဖြစ်မယ်တော့တွေးတဲ့ကိစ္စဟုတ်တယ်မဟုတ်လားဒါဒီဘယ်မှာဖြစ်နေအောင်ဆိုဒီခန္ဓာမှာဖြစ်နေတာအဲ့ဒီဖြစ်နေတဲ့တရားတွေကိုဖြစ်တိုင်းဖြစ်တိုင်းသိအောင်ကြိုးစားရပဲကြိုးစားခြင်းဖြင့်သာလေကျွမ်းကျင်လာလိမ့်မယ်ဟုတ်လားအဲ့လိုကျွမ်းကျင်လာပြီဆိုလို့ရှိရင်နားလည်လာမယ်သဘောပေါက်လာမယ်ဘလို့နားလည်လာမှာတော့ဘာမှမတည်ငြိမ်ဘူးဆိုတော့နားလည်လာမယ်အဲ့ဒါဝိပဿနာဉာဏ်စရတာသဘောပေါက်လာဦးရှင်ပြောတာနော်ကိုစပြီးတော့ကြိုးစားရမှာကတော့ဖြစ်တိုင်းသိအောင်ကြိုးစားရမယ်ဖြစ်တိုင်းသိရင်တော့အစကနဦးမှာအာဒုက္ခတွေဖြစ်တယ်ဒုက္ခတွေဖြစ်တယ်မြင်တာတွေဖြစ်တယ်ကြားတာတွေဖြစ်တယ်အမျိုးကိုစိုးနေရပေါ့ရေတွက်လို့မလွယ်ဒီကံတမှာဖြစ်နေတဲ့အမျိုးအစားတွေကိုအကုန်ပြောဖို့မလွယ်နမိတ်တက်ဖို့လည်းမလွယ်ဘူးတချို့ဟာတွေက ဆိုကြပါစို့အရသာဆိုတာလေးကိုပဲပိတ်တော်စဉ်းစားကြည့်အရသာကိုနာမည်တက်ဖို့အလွန်ခက်တယ်အချိုးတယ်ဆိုတာတဲမှာကိုအမျိုးအစားပေါင်းဘယ်လောက်ရှိမလဲဘယ်လောက်လို့မပြောနိုင်မှုပြီးတော့ချိုးတာရှိမယ်လေးပြီးတော့ချိုးတာရှိမယ်ပေါ့ပေါ့လေးချိုးတာရှိမယ်ပြောလို့မရဘူးဟုတ်တယ်ဟုတ်လားအဲ့ဒါလိုပဲဦးကြီးတို့ပိတ်တော်ပေါင်းတော်တော်တို့အမျိုးအမည်အားဖြင့်အလွန်တရာမှများပြားတဲ့သဘောဝတရားတွေအကြောင်းအားလေဆိုတာဒီခန္ဓာမှာဖြစ်တယ်အဲ့တော့ဆက်ပြီးတော့တတိထာဂသမှာတော့မတူတဲ့ကွဲပြားခြားနားတဲ့သဘာဝတရားတွေကိုသိရတယ်ပေါ့။အကျုပ်ပိုင်းဆိုင်ရာဆိုရင်လည်းပဲပူတယ်အေးတယ်မာတယ်ပျော့တယ်။နမိုင်းဆိုင်ရာဆိုရင်လည်းချမ်းသာတယ်ဆင်းရဲတယ်အဆရှိသဖြင့်မတူညီတဲ့ကွဲပြားခြားနားတဲ့လက္ခဏာရှိတဲ့သဘာဝတရားတွေကိုသိရတယ်ပေါ့။သိပါများတဲ့အခါကျတော့အဲ့ဒီမတူညီတဲ့သဘာဝတရားတွေရဲ့တူညီတဲ့လက္ခဏာကိုသိလာတယ်မတူညီတဲ့သဘောဝတရားတွေရဲ့တူညီတဲ့လက္ခဏာကဘာကိုပြောတာတော့နေဆံလက္ခဏာကိုပြောတာရုပ်ပဲဖြစ်ဖြစ်နာမည်ဖြစ်ဖြစ်ပေါ်ရင်ကြည့်ရင်တော့ရုပ်နဲ့နာမ်ကမတူဘူးတော့ရုပ်ကဖောက်ပြန်တဲ့သဘောနာမ်ကအာယုံကိုတည်တဲ့သဘောအကျဉ်းမြန်အဖြစ်မတူဘူးနော်ဒါပေမဲ့ရုပ်ပဲဖြစ်ဖြစ်နာမည်ဖြစ်ဖြစ်အနေဆံဖြစ်သွားတာချင်းကြတော့တူသွားတယ်မတူညီတဲ့လက္ခဏာကိုဦးရှင်တို့စာလို့ပြောရင်အဲ့ဒါဝိတေသလက္ခဏာလို့ဒီလိုပြောရတယ်တူညီတဲ့လက္ခဏာကိုသာမညလက္ခဏာလို့ဒီလိုပြောရတယ်။အဲ့တော့သာမညလက္ခဏာကိုသိရမှဉာဏ်ပညာထက်မြက်တယ်လို့ဆိုရတယ်။သဘောပေါက်လား။ဆိုကြပါစို့ဝေဒနာဆိုရင်လည်းပဲချမ်းသာတာနဲ့ဆင်းရဲတာနဲ့တူသလား။မတူဘူး။ချမ်းသာတာကချမ်းသာတာပဲဆင်းရဲတာကဆင်းရဲတာပဲ။ဒါပေမဲ့အဲ့ဒီမတူညီတဲ့ဝေဒနာတရားတွေမှာတူညီနေတဲ့အနိစ္စလက္ခဏာကြတော့မတူဘူးလား။တူတယ်အနိစ္စဖြစ်တာချင်းတော့တူတူပဲ။ဟုတ်လားဒါကြောင့်စကြည့်လာသမှာအထုတ်ခါသမှာတော့ချမ်းသာတာတွေရှင်ရတာတွေအမျိုးမျိုးတွေ့ရမယ်ပေါ့အထုတ်တဲ့အလေလာများသွားလို့ရှိရင်